အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအဲ့ဒါတော့ဂျပန်ဝန်ကြီးချုပ်ကီရှိရာဖူမီယိုကိုအင်ဂျီရိုမာဘိုဒူးနေကလက်ခံတွေ့ဆုံခဲ့ပါတယ်။မစ္စတာကီရှိရာကိုအပြောင်းအလဲရှိပြီးတက်တည်ကြီးမားတဲ့ခေါင်းဆောင်ဖြစ်သမ္မတဘိုင်ဒန်ကနှုတ်ခွန်းဆက်စကားမှာပြောကြားလိုက်ပါတယ်။မစ္စတာကီရှိရာရဲ့ခေါင်းဆောင်မှုအောက်မှာဂျပန်နိုင်ငံရဲ့ကာကွယ်ရေးဘူဝါဒနဲ့ဆွမ်းဆောင်ရည်တွေပြောသမှပြုလောက်အောင်ကြောင်းလဲခဲ့တယ်လို့လည်းမစ္စတာဘိုင်ဒန်ကကြီးကျူပါတယ်။အမေရိကန်နဲ့ဂျပန်နိုင်ငံတို့ဟာကာကွယ်ရေးကိစ္စတွေမှာလှုပ်ဖော်ကိုက်ပက်တွေဖြစ်နေပြီးအင်ဒိုပစိဖိတ်ဒေသမှာဘယ်တော့မှလည်းမတူပို့ပြီးအကောက်လာခဲ့တယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်ဂျပန်နိုင်ငံကလည်းကမ္ဘာနဲ့ဒေသအတွင်းစိန်ခေါ်ချက်တွေကိုရည်ဆိုင်ဖို့ကမ္ဘာရဲ့လှုပ်ဖော်ကိုက်ပက်ဖြစ်လာဖို့အသင့်သင့်ရှိနေပါပြီလို့ဂျပန်ဝန်ကြီးချုပ်ကလည်းပြောဆိုသွားခဲ့ပါတယ်မိပြည်နာနဲ့ကာကွယ်ရေးနယ်ပယ်အာဂါသလကဘာဆိုင်ယန်နယ်ပယ်ဉာဏ်ရည်ဓုကွမ်တမ်တပိုင်းတခုနဲ့တန်ရှင်းစွမ်းအင်နယ်ပယ်တွေမှာပူပေါင်းဆောင်ရွက်ရေးကိုကြေညာလိုက်မယ်လို့မျှော်လင့်ထားကြပါတယ်။ဒီနေ့ကြာတာပရိနေမှာတော့ဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာပါတက်ရောက်ပြီး၃ပွဲစိုက်ထိပ်ပြီးအစီအွေကျင်းပမှာပါ။